2004 ခုနှစ်ကဖြစ်ခဲ့တဲ့ဆူနာမီ10နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတွေကိုထိုင်းနိုင်ငံတောင်ပိုင်းမှာကျင်းပခဲ့ပြီးတော့ဒီအခမ်းအနားကိုထိုင်းလူမျိုးတွေနိုင်ငံသားတွေနဲ့ဂုဏ်သတင်းရှိပုဂ္ဂိုလ်တွေရာပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လည်းတဘာဝဘေးရနေတဲ့ကြိုတင်သတိပေးစနစ်တွေအတွက်ဒေါ်လာသန်းပေါင်းများစွာအကုန်ကျခံသုံးစွဲနေပေမဲ့လို့ဒေတာရင်းတဘာဝဘေးရနေတဲ့ကြိုတင်ပြင်ဆင်ချက်တွေမှာတော့အားနည်းချက်တွေရှိနေသေးပဲဆိုတဲ့အကြောင်း VOA သတင်းတောင်ရွန်ကော်ပန်ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပါမယ်ရှင်။
Oh, 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 tsunami.
လွန်ခဲ့တဲ့10နှစ်ကအိန္ဒိယသမုဒ္ဒရာတွင်အေယာမဆူနာမီလှိုင်းလုံးကြီးတွေရိုက်ခတ်မှုကြောင့်ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကကုန်းပေါ်မှာတောင်တင်ခဲ့တဲ့ထိုင်းရဲ့လေတစင်းရဲ့အနားမှာ10နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတွေကိုကျင်းပခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဦးဆောင်ပြီးတော့ညနေဆောင်မှာကျင်းပခဲ့တဲ့ဒီအခမ်းအနားကိုတော့ဆူနာမီကြောင့်သေဆုံးပျောက်ဆုံးခဲ့ကြတဲ့နိုင်ငံပေါင်း14နိုင်ငံကအသက်မသေးကျန်ရစ်သူတွေမိသားစုတွေအပြင်ဂုဏ်သတင်းရှိပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြတာပါခရစ်စမတ်အားလည်းရမှာထိုင်းနိုင်ငံကိုအလဲလာတဲ့နိုင်ငံသားသား2200ကျော်ဟာဒီဖန်ခခရိုင်နီးမှာပဲသေဆုံးခဲ့ကြရတာဖြစ်ပြီးဒီအထက်မှာဂျာမနီနိုင်ငံက934ယောက်နဲ့ဆွီဒင်နိုင်ငံက926ယောက်ဖြစ်ပါတယ်ထိုင်းနိုင်ငံမှာသေဆုံးသူစုစုပေါင်း 9,400 ကျော်အနက် 2,500 ကတော့ထိုင်းနိုင်ငံသားတွေဖြစ်ပြီးကျန်တဲ့သူတွေကဖင်လန်၊ဂျီတိန်၊ဆွစ်ဇာလန်၊ဩစတြေးလျ၊ကိုရီးယား၊ဂျပန်နဲ့အမေရိကန်နိုင်ငံတွေကဖြစ်ပါတယ်။မြန်မာရွှေပြောင်းလို့တမရာပေါင်းများစွာလည်းသေဆုံးခဲ့ကြရတာပါ။ဒေသတစ်ခုလုံးအနေနဲ့ခြုံကြည့်ရင်တော့ဆူနာမီကြောင့်သေဆုံးခဲ့ရသူ 23,000 ရှိပြီးတော့ဒီထဲက 13,000 ကတော့ဆူနာမီရေလိုင်းတံပြင်းထန်ဆုံးခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံဗန္ဒာအာချေးပြည်နယ်ကဖြစ်ပါတယ်။ကြေကွဲပွေရာဖြစ်တဲ့အကြောင်းအလားတူလူသက်ပေါင်းများစွာဆုံးရှုံးရတာမျိုးတွေနောက်ထပ်မကြုံရလျောင်လို့ကြိုတင်သတိပေးစနစ်တွေတက်ဆင်ထားဖို့အတွက်နိုင်ငံတကာကနေအကြီးအကျယ်ကြိုးပမ်းခဲ့ပါတယ်။ပင်လယ်ရေမျက်နှာပြင်လှုပ်ရှားမှုတွေကိုတိုင်းတာဆောင်ကြည့်ရေးကိရိယာတွေအပါအဝင်ကြိုတင်သတိပေးစနစ်တွေကိုလည်းဒေတာရင်းနိုင်ငံပေါင်း2000ကျော်မှတက်ဆင်ခဲ့တာပါ။ဒါပေမဲ့လို့လည်းအစိုးရတွေအနေနဲ့ဒီထက်မကလှုပ်ဆောင်တဲ့လို့အာရှပစိဖိတ်ဒေတာဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင်ရဲ့သဘာဝဘေးအန္တရာယ်လျှော့ချရေးတာဝန်ခံရှမီခာစီရီမန်ကဆိုပါတယ်
။ Take disaster into August halls of finance and planning ministries so that they are aware.
ရင်းနှီးမြှုပ်နှံသုံးဆွဲဖို့အတွက်အမြောက်များကိုလိုအပ်နေတယ်။ကြိုတင်ပြီးတော့သတိပေးစနစ်တွေကိုလိုအပ်နေတဲ့နေရာတွေမှာအပြည့်အဝထားရှိဖို့လိုအပ်တယ်ဆိုတာကိုသတိပြုမိလာစေဖို့ကပ်ဘေးလန်နဲ့ပတ်သက်တဲ့ဘဏ္ဍာရေးနဲ့အစီအစဉ်တွေလိုအပ်ပါတယ်။လှုပ်ရှားတွေကလည်းတပုံးချင်းရှိနေသေးတဲ့အတွက်ဒါဟာမပြီးပတ်သေးတဲ့ကိစ္စရပ်တစ်ခုပါ။
အာရှပစိဖိတ်ဒေသတွေမှာငလျင်နဲ့ဆူနာမီလိုသဘာဝကပ်ဘေးနဲ့ကျုံ့ဝနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်လို့2004ခုနှစ်မတိုင်ခင်သတိပေးခဲ့ဘူးတဲ့ထိုင်းမိုးလေဝသပညာရှင်စမစ်ဒါမာဆာလိုချာကလည်းကြိုတင်သတိပေးစနစ်တွေတက်ဆင်ထားပေမဲ့ကြကြနာနာထိမ့်သိမ့်တာမျိုးမရှိကြဘူးလို့ထောက်ပြခဲ့ပါတယ
် The warning system that I installed almost 100 warning center that the southern part
ထိုင်းတောင်ပိုင်းနဲ့အနောက်တောင်ပိုင်းကဌာနတရားလောက်မှာကြိုတင်သတိပေးစနစ်တွေကျွန်တော်တို့တက်ဆင်ထားပါတယ်။ဒါပေမဲ့ဒါတွေကိုဘယ်သူကမှတာဝန်ယူရလဲမရှိထိမ့်သိမ်းတာလည်းမရှိပါဘူး။သတိပေးမျှော်စင်တွေမှာဆိုရင်လည်းတစ်ခုချင်းကိုပုံမှန်ထိမ့်သိမ်းတာမျိုးလည်းမရှိကြပါဘူးဗျာ
။ဒါ့အပြင်ဆူနာမီကြောင့်သေဆုံးခဲ့သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုစစ်ဆေးရတဲ့နိုင်ငံတကာသိပ္ပံပညာရှင်တွေရဲတွေနဲ့အတူထိုင်းတောင်ပိုင်းမှာတလခွဲလောက်အလုပ်အတူတွဲလုပ်ခဲ့ဘူးတဲ့ထိုင်းနိုင်ငံကထိတ်တန့်မှုကင်းဆေးပညာရှင်ဖွန်ထစ်လိုဂျာနာဆူနန်ကလည်းအဲ့ဒီမှာရှိတဲ့ဒေသတာဝန်ရှိသူတွေရောလူမှုတွေပါနောက်ထပ်ဖြစ်လာမဲ့သဘာဝဘေးအန္တရာယ်တွေနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်တာမျိုးတွေမရှိကြဘူးလို့ဆိုပါတယ်ခင်မီကြိုတင်သတိပေးစနစ်တွေကိုတော့ဒေါ်လာသန်းပေါင်း400ကျော်အကုန်ကျခံပြီးနိုင်ငံပေါင်း28ခုလောက်မှာတက်ဆင်ထားတာပါဒါပေမဲ့လို့လေဒီစနစ်တွေနဲ့ပတ်သက်လို့လူမှုကိုပညာပေးမှုအားနည်းတာတွေအလုံးမဖြစ်တာတွေလည်းရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံဗန္ဒာအာချေးပြည်နယ်မှာ 8.6 ပြည်အားရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ချိန်မှာလေလူတွေထိတ်လန့်ချောက်ချားပြီးတော့ရာသီဥတုတန်ခံနိုင်အောင်ဆောက်လုပ်ထားတဲ့အရေးပေါ်ခိုလုံရနေရာတွေကိုမသွားခဲ့ကြပါဘူး။ခိုလုံရမယ့်နေရာကိုမသွားကြပဲပြေးကြလွှားကြရင်လမ်းတွေပိတ်နေတာသတိပေးအော်အော်တန်တွေမမြည်တာမျိုးတွေကြုံခဲ့ရတာဖြစ်ပါလေရှင်။